အစီအစဉ်ကနေကြိုဆိုပါရရှင်။နည်းပညာနဲ့ပတ်သက်ရင်ပါရမီရှင်တဦးလို့ကမ္ဘာပြည်သူတွေအသိမှတ်ပြုထားတဲ့ Apple Computer Company ကိုပူးတွဲတည်ထောင်သူ Steve Jobs ကွယ်လွန်သွားပြီးချင်းနောက်တစ်ရက်မှာနိုင်ငံတကာမှာရှိတဲ့ Apple အယောင်ဆိုင်တွေဟာတင်းကြိုက်ကူတွေလိုဝန်ထမ်းချင်းအထိတ်မှတ်တွေနဲ့ပြည့်နှက်သွားခဲ့ပါတယ်။အဲ့ဒီခါကျမှ Steve Jobs ရဲ့အောင်မြင်ကျော်ကြားမှုကိုမျက်ဝါးတင်တင်တွေ့မြင်ကြရပါတယ်။သူကွယ်လွန်ချိန်မှာအသက်56နှစ်အရွယ်ပဲရှိပါသေးတယ်။ကမ္ဘာတဝန်းလူကြိုက်များတဲ့ iPhone နဲ့ iPad တို့လိုကွန်ပျူတာပါတစ်ခါတည်းသုံးလို့ရတဲ့လှပစမ်းကြဲတဲ့လက်ကင်တယ်လီဖုန်းတွေကိုတီထွင်ထုတ်လုပ်နိုင်သူဟာ Steve Jobs ဖြစ်ပါတယ်။ဒီနည်းပညာဖန်တီးမှုတွေကြောင့်လူတွေအတွက်ဘလောက်အကျိုးသက်ရောက်မှုတွေရှိစေခဲ့လဲဆိုတာကိုစင်ကာပူနိုင်ငံကကွန်ပျူတာပရိုဂရမ်မှာမြန်မာလူငယ်တဦးကအခုလိုပြောပြပါဗျာ
iPhone ရဲ့အဓိကအားသာချက်ကဘာလဲဆိုလို့ရှိရင် iPhone ရဲ့ function လေးဒါမကဘဲနဲ့သူ့မှာအဲ့ဒီ App Store ဆိုတာရှိရပါတော့သူတို့ Apple Store ခေါ်တာပေါ့သူကအဲ့ဒီ application တွေထပ်ပြီးတော့ဒီဖုန်းမှာထပ်ပြီးသုံးလို့ရတဲ့ software အသေးလေးပေါ့နော်အဲ့ဒါလေးတွေကိုသူတို့ကထပ်ပြီးတော့ iPhone သုံးတဲ့လူတွေက free download လည်းလုပ်လို့ရတာရှိတယ်ဒါမှမဟုတ်ဘဲနဲ့ပတ်စံတွေပေးပြီးတော့ဝယ်ကြတယ်ဝယ်ပြီးရခါမှာထပ်ပြီးထည့်လိုက်လို့ရှိရင်ဥမာအရင်တော့ဆိုရင်ကျွန်တော်တို့ကွန်ပျူတာမှာပဲသုံးလို့ရတဲ့ Microsoft Office လိုမျိုးဟာမျိုးနဲ့ခက်ဆင်ဆင်သူတဲ့ application တွေကနေဒီမှာ game တွေပါတွေလည်းရှိလာမယ်ပြီးတဲ့အခါကျတော့အဲ့လို organizer တွေလည်းရှိရဗျာ Skype ရှိမယ် Facebook ရှိမယ်ပြီးတဲ့အခါကျတော့ဥမာခရီးသွားတာဝါသနာပါတဲ့လူတွေဆိုရင်အဲ့လိုခရီးသွားတဲ့ဟာတွေနဲ့ပတ်သက်တဲ့ application တွေရှိတယ်အဲ့ဒါမျိုးတွေကအကျန်းအထင်ကြီးသွားရဗျာ
သူလိုလက်ကိုက်တယ်လီဖုန်းကိုကွန်ပျူတာလိုပါသုံးနိုင်မှုစိတ်ကူးနဲ့တီထွင်ခဲ့သူ Steve Jobs ရဲ့ဖန်တီးမှုတွေကိုအားကြသူတွေအများအပြားရှိပါတယ်။အဲ့ဒီထဲမှာကမ္ဘာတန်းကျွယ်တထေးဆင်းဝင် Social Media Facebook ကိုတီထွင်သူ American လူငယ် Mark Zuckerberg ဆိုရင်ငငယ်လေးကတည်းက Steve Jobs ကိုအတူယူကြိုးစားခဲ့သူတဦးပါ။သူဟာမဖြစ်နိုင်တာမရှိဘူးဆိုတဲ့စိတ်သက်ပိုင်ရှင်တဦးလည်းဖြစ်တယ်လို့ American ပြည်ထောင်စုကကွန်ပျူတာနည်းပညာရှင်ကုတီဟာကပြောပြပါတယ်။
သူရဲ့စိတ်သက်ရေးရာအစားသူကတခြားလူနဲ့မတူဘူးပေါ့နော် twin pouch ချင်တဲ့ throat pouch ချင်တဲ့စိတ်သက်မျိုးရှိတယ်ဗျာကျွန်တော်မြင်တော့လေဆိုတော့သူရဲ့စကားလုံးတစ်ခုကိုကသူကပြောတာဟိုရေကူးကျွမ်းကျင်ပြီးတော့ရေထဲမှာအရန်ကျွမ်းကျင်နေခဲ့လို့ရှင်ငါကတော့ဟိုရေတက်တဲ့ဝင်မှာမဟုတ်ဘူးတဲ့ငါကတော့ဓမြပဲလှုပ်ရှားမယ်တဲ့ဘာဖြစ်လို့လဲဆိုသူအရန်ကျွမ်းကျင်ပြီးတော့ဟောဖြစ်တဲ့အတွက်ကြောင့်မလူတွေအတွက်ကို throat pouch ပြီးလုံမယ်ဆိုတဲ့သဘောမျိုးလေးပေါ့နော်အဲ့လိုမျိုးသူရဲ့စိတ်ထဲမှာကျွန်တော်တို့အကြိုက်ဆုံးတစ်ခုကတော့ဗာလဲဆိုတော့ဟိုသူပြောတဲ့ဟာအင်္ဂလိပ်လိုပြောရမစ Anything is possible တဲ့ဘယ်အရာမဆိုဖြစ်နိုင်တဲ့အရာတွေကြီးပဲဆိုပြီးသူစိတ်ထဲမှာထားတယ
် Steve Jobs ဟာတက္ကသိုလ်ဘွဲ့ရတယောက်မဟုတ်ပါဘူးတက္ကသိုလ်ကျောင်းသားဘဝမှာသူ့ရဲ့ဘဝရည်မှန်းချက်နဲ့ပတ်သက်လို့ဒီတက္ကသိုလ်ပညာရေးကနေအပြေမရနိုင်ဘူးလို့မြင်လာတဲ့အချိန်1986ခုနှစ်မှာသူဟာကျောင်းကနေထွက်ခဲ့ပါတယ်သူ့ဘဝဖျက်ဆီးမှုကြမ်းတမ်းခဲ့ပါတယ်အသက်20အရွယ်မှာ Apple Computer Company ကိုမွေးစားမိဘအိမ်ရဲ့ကားကိုယ်တော်ကနေတငယ်ချင်းတယောက်နဲ့စတင်ခဲ့တာပါ။ဆယ်နှစ်အတွင်းဝန်ထမ်းပေါင်း4000နဲ့ဒေါ်လာတန်း2000တန်ကုမ္ပဏီတစ်ခုဖြစ်လာတဲ့အချိန် 1985 ခုနှစ်မှာသူကိုယ်တိုင်ထူထောင်ခဲ့တဲ့ကုမ္ပဏီကအမြင်သဘောထားမတိုက်ဆိုင်တဲ့အပေါ်မှာဒါရိုက်တာဘုတ်အဖွဲ့ကသူ့ကိုထုတ်ပြစ်ခဲ့ပါတယ်။ဒါပေမဲ့နောက်ဆုံးမှာ Apple Company လုပ်ငန်းတွေပြန်လည်ဥမော်လာဖို့Steve Jobs ကိုပြန်ပြီးခေါ်ယူခဲ့ရတယ်လို့ကုတီဟာကပြောပြပါဗျာ
95 96လောက်မှာသူ့ကိုပြန်ခေါ်တဲ့ company ကခေါ်တဲ့အချိန်မှာ Apple တကယ်ကိုဒေဝါလီခံရမယ့်အချိန်တွေရောက်နေပြီသူပစ္စည်းတွေအစည်းကြီးလို့မဝယ်ကြတာနဲ့ပါနဲ့ဒါပေမဲ့ तू ဝင်ပြီးတော့မကြခင်မှာပဲ तू ကအရန်ကိုအနာဂတ်ကိုမြင်တတ်တယ်ပြောရမလားဒါမှမဟုတ်လို့ရှင် तू ကသူ့ရဲ့အမြင်ကတခြားလူတွေအမြင်နဲ့မတူဘူးဗျာ तू ကချားလို့မမြင်နိုင်တဲ့အရာကိုသူကကြည့်ပြီးတော့သူကပြန်ပြီးကုမ္ပဏီကိုပြောင်းလဲတော့လုပ်လိုက်တာ96 99ကနေစပြီးတော့တောင်းခုချိန်ဒီ Apple ကုမ္ပဏီကကမ္ဘာမှာဟိုတန်ဖိုးအမြင့်ဆုံးကုမ္ပဏီအနေနဲ့ဖြစ်လာအောင်သူလှုပ်လိုက်နိုင်တယ်ပေါ့နော်ကျွန်တော်ကြိုက်တဲ့ဟာနှစ်ချက်ပေါ့နော်သူကိုယ်တိုင်လည်းထောက်ပြတယ်သူ့မှာအရန်ကိုထူးခြားတဲ့နှစ်ချက်နဲ့သူအဲ့ဒါကိုရောင်းနေပေါ့နော်အဓိကတော့ဘာလဲဆိုတော့လူတွေဘာလို့ခြင်းလဲဆိုတာကိုဟိုမလိုက်ဖဲနဲ့လူမျိုးပါပေးရင်အကောင်းဆုံးဖြစ်မလဲဆိုတာကိုသူကထွင်တယ်တဲ့နောက်ထပ်တစ်ချက်ကကြတော့သိပ္ပံနဲ့အမှုပညာနဲ့နှစ်ခုကိုရောပြီးထွင်တယ်ပေါ့နော်သူကဒီဇိုင်းကိုသူကအဓိကထားပြီးဦးစားပေးတယ်လူတွေအသုံးလူရယ်မဲ့ဟာကိုဦးစားပေးတယ
် Steve Jobs တီထွင်မှုတွေနဲ့အောင်မြင်ခဲ့တဲ့ကမ္ဘာကျော် Apple ကုမ္ပဏီဟာသူတည်ဆုံသွားပြီးတဲ့နောက်ဘယ်လိုရည်တည်သွားမလဲဆိုတာနဲ့ပတ်သက်လို့စိတ်ဝင်စားစရာပါ Computer Programmer မြန်မာလူငယ်ရဲ့အမြင်ကတော့
ဟိုရုပ်တရက်ကြီးတခါလေအခုချက်ချင်းသူဆုံးသွားတာနဲ့ Apple ကြီးတစ်ခုလုံး down ဖြစ်သွားတယ်လို့တော့အဲ့လိုကြီးတော့မဖြစ်တော့ဘူးပြောရလို့ရှိရင်ဒီလို tech company ကသူတို့မှ IND တွေကအပြည့်ရှိပြီးသားဟုတ်ဆိုတော့ဟိုအနည်းဆုံးတော့သူတို့မှနောက်နှစ်နှစ်သုံးနှစ်စာအတွက်ကတော့ဟိုထက်ထက်ထုတ်ဖို့အတွက်ကတော့ရှိနေမှာပြအခုဆိုရင် iPhone 4S ဟိုတော်တော်လေးရပဲသူတို့ release လုပ်လိုက်ထုတ်လိုက်တယ်ပေါ့နော်ဆိုတော့ဟိုမှာ 5-6 တွေကိုသူတို့စမ်းနေတော့ပြီဆိုတော့အဲ့ဒီဟာတွေကတော့ဒါစီချော့ရှိတဲ့နေရာ guideline တွေချပေးခဲ့မယ်လို့တော့ထင်တာပဲဗျာ
Steve Jobs တီထွင်ခဲ့တဲ့ iMac, iPod, iPhone နဲ့ iPad တွေဟာကမ္ဘာစီးပွားရေးအကျပ်တွေရင်ဆိုင်နေရချိန်မှာတော့လူသားပေါင်းများစွာဝယ်ယူသုံးစွဲခဲ့တဲ့အတွက်အမျက်အစွန်းအမြောက်အများရရှိခဲ့ပါတယ်။ဒါကြောင့် American သမ္မတ Obama က Steve Jobs ကိုဒီကနေ့ခေတ်ရဲ့ကြီးမြတ်တီထွင်သူတဦးဖြစ်ဂုဏ်ပြုသတ်မှတ်ခဲ့ပါတယ်။သူဟာဒေါ်လာသန်းပေါင်း 8,000 ကျော်ကျွဲဝချမ်းသာတဲ့ကတိကျွယ်တထွေးတဦးဖြစ်ပါတယ်။ဒါပြင်ထင်ရှားတဲ့ဗုဒ္ဓဘာသာဝင်တဦးဖြစ်ပြီးကံရဲ့အကျိုးကိုလည်းယုံကြည်သူတဦးပါ။ American ပြည်ထောင်စုကနာမည်ကြီးတက္ကသိုလ်တစ်ခုဖြစ်တဲ့ Stanford တက္ကသိုလ်ရဲ့2005ခုနှစ်ဘွေနင်းသပင်ခန့်မှမှာဘွဲရလူငယ်တွေကိုသူပြောသွားတဲ့အမှားစကားတစ်ခုကတော့ဘွဲရမောင်မယ်တို့အနေနဲ့မိမိရဲ့လှုပ်ဆောင်ချက်ကိုမိမိယုံကြည်ပါရည်မှန်းချက်ခိုင်ခိုင်မာမာထားပါလို့ Steve Jobs ကပြောကြားသွားပါတယ်ရှင်။နားဆင်တဲ့အတွက်ကျေးဇူးပါ။